ရုရှားချင်းချောင်ထဲမှာလွန်ခဲ့တဲ့တရက်နှစ်ပတ်ကတည်ဆုံသွားတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်ဆေးနာဗယ်နီရဲ့ဒီအသုဘအခမ်းအနားကိုမိသားစုကဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အသုဘအခမ်းအနားကျင်းပတဲ့ဖျားရှိခောင်းအခိုးချောင်းအပြင်မှာသူ့ရဲ့ရုပ်အလောင်းကိုရောဒီသူ့ရုပ်အလောင်းကိုမြှုပ်နှံထားတဲ့သင်္ချိုင်းအပြင်မှာပါလုံခြုံရေးတွေအထူးထက်ချထားတဲ့ကြားကသူ့ရဲ့နောက်ဆုံးခရီးကိုလာရောက်နှုတ်ဆက်သူထောင်ထဲကြီးရှိခဲ့ပါတယ်။မော်စကိုအရှိတောင်ပိုင်းအရင်နာဗယ်နီနေထိုင်ခဲ့တဲ့နေရာနာကဖျားရှိခိုးချောင်းမှာဝတ်ပြုပွဲအခမ်းအနားကိုနိုင်ငံခြားတပ်မတချို့တက်ရောက်ခဲ့ကြတဲ့ထက်မှအမေရိကန်တပ်မကြီးလည်းပါတယ်လို့ဒီဖျားချောင်းအပြင်မှာရှိနေတဲ့နိုင်ငံခြားသတင်းတောက်တွေကပြောပြပါတယ်။ဝတ်ပြုပွဲအခမ်းအနားအပြီးသူ့ရဲ့ရုပ်အလောင်းကိုအနားကတင်းချိုင်းကိုတက်ယူသွားပြီးတော့မမြုပ်နှံခင်အခောင်းကိုမိသားစုကဖွင့်ပေးထားတဲ့အတွက်လာရောက်နှုတ်ဆက်ကြသူအများပြည်သူအနေနဲ့ရုပ်အလောင်းကိုမြင်တွေ့ခင်ရခဲ့ကြပါတယ်။အတိတ်ဆက်ဝိုင်းမြောက်ပိုင်းမှာရှိတဲ့ရုရှားအချင်းစခန်းကြီးထဲမှာနာဗယ်နီသေဆုံးသွားခဲ့ပြီးတဲ့နောက်သူ့ရုပ်အလောင်းကိုသူ့အမေကိုအနာဘယ်တွေကချက်ချင်းကြီးရှုခွင့်မပေးခဲ့သလိုအစာပိုင်းမှာလည်းအချင်းယုံအာသုဘချဖို့အတွက်မိခင်ဖြစ်သူကိုအကြက်ကင်ခဲ့တယ်လို့မိသားစုကပြောပါတယ်။သူဘာကြောင့်သေဆုံးခဲ့တယ်လဲဆိုတာတော့ခုရက်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်နာဗယ်နီနေသွားခဲ့တဲ့ဒီမာရီရိုခရိုင်ထဲမှာအာသုဘချခွင့်အနာဘယ်တွေစီကမရခင်သူ့ရဲ့အာသုဘအခမ်းအနားကျင်းပဖို့မော်စကိုမြို့တော်ထဲမှာရှိတဲ့ဖျားရှိခိုးချောင်းတချို့ကလက်မခံခဲ့ဘူးလို့သူ့ရဲ့လုပ်ဖော်ခိုင်းဘက်တွေကပြောပါတယ်။အလက်ဆေးနာဗယ်နီသေဆုံးကြောင်းသတင်းထွက်လာပြီးတဲ့နောက်မော်စကိုမြို့ထဲမှာပန်းတွေဖျောင်းနိုင်တွေထွန်ပြီးဝန်ထဲကြောင်ပြသသူတရားထက်မနည်းလဲဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လဲဖမ်းခံနိုင်ရတဲ့အန်ဒီယာတွေရှိတဲ့ကြားကပဲထောင်ထဲချီကသူ့ရဲ့နောက်ဆုံးခရီးကိုပို့ဆောင်ခဲ့ကြတာဖြစ်ပါတယ်ရှင်။